VOA ရဲ့ Blogger ရေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ဒီမှာဆင်းရဲမော်မှာမြန်မာနိုင်ငံမှာ COVID-19 ကရောဂါကြောင့်အသွားလာတန်းတက်ချက်တွေထုတ်ပြန်ထားချိန်မှာတိတိတသာတိုးတက်ပြောင်းလဲသွားတာက Online Shopping နဲ့အင်တာယာရောက်ပို့ဆောင်ပေးတဲ့ Delivery Service ဝန်ဆောင်မှုတွေဖြစ်ပါတယ်။လူတွေအိမ်ပြန်ထွက်ဖို့ခက်ခဲသလိုဆိုင်တွေတိတ်ထားရချိန်မှာကုန်ပစ္စည်းမျိုးစုံတွေမှာဆက်ထားတဲ့အစားအသောက်တွေကို Online ပေါ်ကနေဝယ်ယူမှားယူနိုင်အောင်လို့ဆိုင်တွေကလုပ်လာကြပါတယ်။စားသုံးသူတွေဝယ်ယူတဲ့ပစ္စည်းတွေကိုလည်းအိမ်အရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေတိတိတသာများလာပါတယ်။ Mobile App တွေကိုသုံးပြီးအခုလိုဝန်ဆောင်မှုတွေကိုအရင်ကအသုံးပြုနေတဲ့ရန်ကုန်မြို့နယ်ကိုအောင်မြို့ကကိုဗစ်ကာလမှာဒီဝန်ဆောင်မှုတွေတော်တော်ပိုကောင်းလာတယ်လို့ရှင်းပြပါတယ်
။ COVID-19 ကြောင့်ဆိုင်ရင်အများကြီးပိတ်သွားတဲ့အချိန်မှာ Online Shopping ကအရန်ဟိုအဆင်ပြေလာတယ်ပေါ့နော်။ကိုလိုချင်တဲ့ပစ္စည်းကိုအရင်ကလိုမျိုးဆိုင်ရာတိကိုသွားစီရမလို့ပဲနဲ့online တစ်ဆင့်မှာပြီးအိမ်ကြီးကိုလာရပြီးပို့ပေးတဲ့ service အများကြီးပေါ်လာတော့ပို့ပြီးတော့အဆင်ပြေလာပါတော့ရင်းတော့ဆိုလို့ရှိရင်ကားစီးအောင်မှာဆိုင်အောင်အရောက်အောင်တွားအောင်မှာဈေးအောင်တွားအောင်မှာပစ္စည်းကိုတွေ့အောင်မှာဝယ်လို့ရပါဘူးခုဆိုလို့ရှိရင် platform တွေအများကြီးဖြစ်လာတော့ဟိုကိုယ့်အိမ်တွေကကိုယ့်အခက်ကိုယ့်ခန်းတွေကိုမထွက်ဖက်တော့လဲဟိုရှိတဲ့ပစ္စည်းတွေကို online နဲ့ကြည့်ပြီးတော့ဟိုမေးခွန်းရှိတယ်လမ်းမေးလို့ရတယ်အာပြီးတော့ရှာပစ္စည်းကိုဒီကိုယ့်တကားချီရောက်တဲ့ကြည့်ကို delivery service နဲ့မှာပဲရတယ်ဆိုတော့အရင်တော့ပို့ပြီးအဆင်ပြေလာပါတယ်
တော့မှားလို့ရတယ်ဆိုတော့ပစ္စည်းတွေကဘယ်လိုပစ္စည်းမျိုးတွေလဲအစားအသောက်တွေလားအိမ်သုံးကုန်ပစ္စည်းလားဘယ်လိုမျိုးပါလဲ
COVID-19 မစခင်တော့ကြတော့ချက်ပီတာအစားအစာတွေပုံများရပါတယ် ready made food တွေဟိုဘဝင်ကားတို့ concept တို့လိုဟာမျိုး grab food တွေလည်းမှားပြီးတော့အိမ်ကြီးလာပို့တာမျိုးပိုရှိတယ်ဒါအခုဟိုဟာ COVID-19 ဖြစ်ပြီးွားတော့အဲ့ဒါအပြင်ဟိုတခြားကုန်ကျန်းလို့ခေါ်မှာပေါ့နော်အဲ့လိုမျိုးဆန်တို့စီတို့ကုန်ကျန်းလိုဟာမျိုးတွေလည်းရတယ်နောက်ပြီးတော့အိမ်မှာအသုံးဆောင်ပစ္စည်းလားအိမ်သာစေးရည်အစားလက်စေးရည်ပြီးလို့ရှိရင်အဲ့ဒီမော့တိုက်တဲ့ရေအားစအကုန်လုံး online နေပြီးတော့တခြားကြည့်ပြီးဈေးတွေပါ compare လုပ်ပြီးတော့အိမ်နေတော့ဒီမှာပို့ပြီးအမှားလို့ရတာပုံများလာတယ်ကျွန်တော်တွေ့ရတယ
်အဝန်ဆောင်မှုတွေတော်တော်များများရှိလာဥမာဟိုကိုမှားတဲ့ company တိုင်းကဝန်ဆောင်မှုပေးတာဒီလိုမျိုး delivery service တွေလုပ်ပေးလာ
အခုနောက်ပိုင်းမှာတော့ဟိုနောက်ဆုံးအိမ်ထဲမှာဆိုင်တဲ့ pumping ဟို indoor plant တွေမှာတာအစတို့ကခလျားနေပြီးတော့ဟိုဟာ courier service ပေါ့နော်ခလျားနေပြီးတော့ပို့ပေးတဲ့ company တခုကိုတော်ပြီးတော့အိမ်ရောအစ်ပို့ပေးရဟာပုံများလာကြတယ်ဆိုလူကျက်လာဆိုင်တရားဆိုင်တစ်ခုဖွင့်ထားပြီးသူကိုယ်တိုင်တော်ပြီးအိမ်ထိမပို့ပေးနိုင်တော့ဘူးတော့ခလေက service တစ်ခုကိုတောင်းပြီးတော့ဝယ်ယူသူရဲ့အိမ်ထိရောက်ပို့ပေးတဲ့ service တွေပုံများလာ
ရန်ကုန်မြို့နေရာတော်တော်များများမှာမလိုအပ်ရင်အိမ်ပြန်မထွက်ရညွှန်ကြားချက်တွေရှိချိန်အတွင်းစားတောက်ဆိုင်တွေဟာ online ကနေမှာသူတွေစီအရောက်ပို့ပေးရဝန်ဆောင်မှုတွေကိုပို့ပြီးကောင်းအောင်လုပ်ပေးတာကိုလည်းကိုအောင်မြို့ကတိုးတက်မှုလို့မြင်ပါတယ်
COVID မစခင်တော့လေ food delivery service ပေါ်ကြအများကြီးမရှိဘူးလေတခုနှစ်ခုလောက်ပဲရှိရတယ်သူတို့ပြန်ပက်လည်းတိတ်မရှိတော့မနေ့ကရအရင်တော့အဲ့လောက်ထိလေလူတွေကလည်းတိတ်မမှားကြဘူးတိတ်ပြီးတော့ပေးစားမလုပ်ပေးဘူးပေါ့နော်အကန့်အသတ်နဲ့ပဲဟိုပါလို့ရတယ်ပေါ့နော်အချိန်တိုင်းနဲ့ပါလို့မရမှာလို့ရတဲ့နေရာမှာရမယ်လို့မျိုးပေါ့တော့အခုကျတော့ service payment company ကပုံများလာတော့ပြန်ပက်တွေလည်းပုံများလာကြမှာလို့ဒီ company ကမပေးဆိုရင်လည်းနောက် company ကအဲ့ဆက်ကောင်းတဲ့ service မျိုးပို့ပေးနိုင်တယ်ဒါမှမပေးဆိုရင်နောက် company နဲ့တခုရှိရဲဆိုတော့အဲ့လိုမျိုးရွေးပြရေးပုံများလာတော့သူတို့ရဲ့ standard တွေလည်းအလိုလိုနေမြင့်လာတယ်သူတို့ customer တွေကိုဟိုနည်းနည်း view ဆိုက်တဲ့ဟာလည်းပို့ပြီးတော့အရင်အဆက်ဆာလို့ရှိရင်ပုံများလာတယ်ပေါ့နော်အများကြီးအဲ့ဒီမှာတိုးတက်လာတယ်လို့ကျွန်တော်ထင်မြင်ပါတယ
် internet ဆက်သွယ်မှုရဲ့ကျေးဇူးကြောင့်အားလုံးချိတ်ဆက်နိုင်တဲ့ခေတ်မှာဒီနည်းပညာကိုအသုံးချရင်အကျိုးများတဲ့ဆိုတာကိုစီးပွားရေးလုပ်ငန်းတွေကပို့ပြီးတော့သဘောပေါက်လာကြတာပါအထူးသဖြင့်အကန့်အသတ်တွေရှိတဲ့မျိုးမှာဤပညာကိုမတုံးရင်ကိုယ်စီးပွားရေးနောက်ကျန်ခဲ့မယ်ဆိုတာပိုပြီးမြင်သာလာပါတယ
်အခုဆိုလို့ရှိရင်ဟို grab food တို့ပါလို့ဆိုလို့ရှိရင်မှားလိုက်တာနဲ့ update ကိုနောက်မိတခါဆိုင်ရောက်နေပြီဆိုင်မှာပစ္စည်းယူနေပြီဟိုဟာချက်ပြီးပြီအဲ့လိုမျိုးအပြင်ကိုတကယ်လာဖို့အချိန်မှာလဲ online ကနေ tracking ကိုအိမ်သားဒီဘယ်လောက်ရောက်နေလဲဆိုတာမျိုး GPS ကနေ track လုပ်ရတာမျိုးကြည့်လို့ရတယ်ပေါ့နော်အဲ့ကြောင့်မလို့အရင်ကဆက်တော့အများကြီးပိုအဆင်ပြေလာတယ်နောက်ပြီးတော့ delivery company တို့ရောများရတယ်သူတို့ရဲ့ business ကအခုအရေးပါလာရဲ့အကြောင်းမလို့ space ချာလုပ်ပေးတယ် delivery လာပို့ပေးရကလေးရဆိုလို့ရှိရင်လည်းကျောင်းပိုင်းနဲ့ပို့ပြီးတော့ညီညွတ်အောင်ကာကွယ်ပြီးတော့လုပ်တဲ့ဟာကပို့လို့လာတယ်ကျွန်တော်တွေ့ရတယ်နော် mask ဝတ်ထားတာတို့ပြီးတော့ hand sanitizer တွေတုံးတာတို့ပြီးလို့ရှိရင်6ပေအကွာနေစစ် PC တွေကိုပေးရမျိုးအဲ့လိုဟာမျိုးရသူတို့ train တစ်ချက်လုပ်ထားတယ်တွေ့ရတယ် customer service ဘိုင်းမှာလည်းအရင်ကတည်းကလို့ရှိရင်မျိုး customer နဲ့တကားပြောတာအစား phone service customer ပဲမရောက်နေပါဘူးလည်း update လုပ်တာအစားအရင်ကဆိုင်တော့အများကြီးပူကောင်းတာ
ကိုဗစ်ကြီးဖြစ်တော့မှမြန်မာနိုင်ငံမှာမမဟုတ်ဘူးပေါ့နော်ဘယ်မှမဆိုဒီနည်းပညာရဲ့အရေးပါမှုဒီနည်းပညာရဲ့ဟိုအသုံးဝင်မှုလူတွေကပို့ပြီးတော့မှ appreciate လုပ်လာကြတည်လာကြရပေါ့လေဆိုတော့ ကိုအောင်မျိုးအနေနဲ့ရောတကယ်လို့များဒီလိုမျိုးဝန်ဆောင်မှုတွေဒီလိုမျိုးနည်းပညာတွေမရှိဘူးဆိုလို့ရှိရင်ကိုယ့်ရဲ့နေတူပါပေါ့နော်နေနေထိုင်ရေးစားရေးတောက်ရေးအလုပ်ကအဆင်ပြေနိုင်ပါမလား
အခုကျွန်တော်ဆိုလို့ရှိရင်ဟိုဟာမတ်လလောက်ကုန်တွေကရန်ကုန်မှာပိတ်သွားတော့ဆိုင်တွေမှာတွားပြီးတော့တိတ်မွယ်ရဲလို့ဒီဖြစ်တဲ့ဟိုကော်ဗစ် -19 ကဘယ်လောက်အခြေအနေဆိုမှလည်းမသိဘူးဘယ်လိုကူးမလဲ information သိချာမသိရဲ့အချိန်မှာမတော်ရလဲအကောင်းဆုံးပဲဆိုပြီးတော့ဟိုအိမ်ရနေပြီးတော့လို့မှားပြီးအိမ်နေရာအထိကြောက်လာတဲ့ service ရှိတော့အများကြီးတော့ပိုအဆင်ပြေပါတော့ food delivery ရောကျန်တဲ့ရှိသမျှ delivery မှာခုချိန်မှာ digital marketing ကိုမလုပ်လို့ရှိရင်မရဘူး digitally ဟိုပစ္စည်းတွေရော online business ရောင်းနေဥစ္စာကမြန်မာနိုင်ငံမှာအရင်တော့ရှိတော့ရှိတယ်မနှေးနေတယ်ခုချိန်မှာကျတော့မရှိမနေရတဲ့မျိုးဖြစ်သွားတာပေါ့နော်အဲ့ပြီးတော့တခုရှိတာဟိုရန်ကုန်မြို့ကလည်းနည်းနည်းဟိုတခြားမြို့တွေဆိုလို့ရှိရင်အဲ့လောက်ကြီးမကြီးဘူးဆိုတော့တို့ session တွေနဲ့ခွဲလိုက်ပြီးတော့ဒီလမ်းမှာလို့ရှိရင်ဘယ်သူကပို့ပေးမလဲဒီလမ်းမှာဘယ်သူကပို့မလဲဆိုရင်စနစ်ခွဲလိုက်ပြီးလောက်လိုက်တော့အာပို့ပြီးတော့အဆင်ပြေတာတော့ကျွန်တော်ထင်တယ်ရန်ကုန်အရင်ကထားလို့ရှိရင
်ရန်ကုန်မြို့မှာနေတဲ့ကိုအောင်မျိုးဖြစ်ပါတယ်မြန်မာနိုင်ငံမှာ covid ကာလတွားရလာရဲ့အခက်အခဲရှိတဲ့မှာအစားအသောက်နဲ့လူသုံးပုံပစ္စည်းတွေကို online ပေါ်မှာအလွယ်တကူဝယ်ယူနိုင်ကိုယ့်စီအရောက်ပို့ပေးနိုင်လို့သူအပါအဝင်တော်တော်များများကအဆင်ပြေတယ်လို့ပြောကြသလိုဒီလုပ်ငန်းတွေအခုထပ်ပိုပြီးတိုးတက်ကျေကျန်လာကြဖို့ညွှန်နေနေကြပါရဲ့ရှင်ကျွန်မဆုမြတ်ပါပါ